နီးယားနိုင်ငံမြို့တော်နယူးဒယ်လီမြို့ကသမရရမ်နာသ်ကိုဗင်းရဲ့အိမ်တော်ဝင်းအတွင်းဝန်ထမ်းအရာတစ်ခုမှနေထိုင်တဲ့ရေတပ်ဝန်ထမ်းတယောက်ရဲ့မိသားစုဝင်တဦးစီမှာကိုဗစ် -19 ရောဂါကူးစက်နေတာကိုတွေ့ရှိရတဲ့အတွက်အင်္ဂါနေ့ကသမရအိမ်တော်အရာဝင်းအတွင်းနေထိုင်သူ900လောက်ကိုတိကျခွဲထားလိုက်ရပါတယ်အသက်94နှစ်ရှိပြီဖြစ်တဲ့သမရကိုဗစ်နဲ့သူ့ကိုစောင့်ရှောက်နေသူတွေကတော့အစ်စ်နိုင်ဝင်တိုင်းတွေနဲ့ထိတွေ့ဆက်ဆံတာမရှိလို့တိကျခွဲနေထိုင်သွားဖို့အစီအစဉ်မရှိဘူးလို့တာဝန်ရှိသူတွေကပြောပါရယ်။သမရအိမ်တော်ဝင်းအတွင်းအလုပ်သမားတွေနေတဲ့တိုက်ခတ်တရားကြောကဝန်ထမ်းတွေအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ထားသလိုရေတပ်တန်းတာကအလုပ်လုပ်နေတဲ့အလုပ်သမားနဲ့မိသားစုဝင်9ဦးကိုလည်းတိကျခွဲစောင့်ကြည့် Quarantine Center ကိုပြောင်းရွှေ့ထားပါရယ်။ပါကစ္စတန်မှာတော့ဝန်ကြီးချုပ်အမရာခန်COVID-19 ရောဂါရှိမရှိစစ်ဆေးခံရဖို့ရှိပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းကသူတွေ့ဆုံခဲ့တဲ့ပရဟိတအဖွဲ့ကြီးတစ်ခုရဲ့အကြီးအကဲတို့မှရောဂါကူးစက်နေတာကိုသိရတဲ့အတွက်ဝန်ကြီးချုပ်ခန်ကအခုလိုစစ်ဆေးမှုခံယူရတာပါ။အာဖဂန်နစ္စတန်သမ္မတနိုင်ငံတော်တွင်မှလည်းပြီးခဲ့တဲ့သတင်းပတ်ကပဲရောဂါကူးစက်သူအနည်းဆုံး20လောက်တွေ့ရတဲ့အတွက်အာဖဂန်သမ္မတအရှရပ်ဂါရီနဲ့သူစနီးတို့လည်းအစ်စ်ဆေးခံခဲ့ပေမဲ့ရောဂါပိုးတွေ့ရှိခြင်းတော့မရှိပါဘူး။